Ukraine ကို9လကြာကြာစစ်ဆင်နေတဲ့အချိန်မှာပဲရုရှားသိမ်းယူထားတဲ့ Ukraine နယ်မြေ၄ခုရုရှားနဲ့တရားဝင်ပေါင်းစည်းတဲ့အခမ်းအနားမော်စကိုမြို့တော်မှာဒီကနေ့ကျင်းပပါရယ် Ukraine အရှေ့ပိုင်း Donetsk Luhansk ဒေသနဲ့နောက်တောင်ပိုင်းကခါဆန်နဲ့ Zaporizhia ဒေသတွေမှာနေထိုင်နေကြတဲ့ပြည်သူတွေဟာ Ukraine ရုရှားနိုင်ငံရဲ့တပြည်တောင်သားတွေထာဝရဖြစ်သွားပါပြီလို့ရုရှားသမ္မတဗလာဒီမီယာပူတင်ကကြေညာခဲ့တယ်လို့တဟပြည်သူတွေရဲ့ရွေးချယ်မှုပါပဲလို့ဒီကနေ့မေကွန်မှာပြောဆိုသွားပါရယ်
Вы знаете, в Донецкой и Луганской народных республиках, Запорожской и
Херсонской Донецк ને Луганск дета майо, Запорожья ને Херсон дета майо, Луру сана ханьюгвэ ри чинба кэ баре. Луру мэ сана ялэт ри твэ пор кэ би фит дэлу, даха пидури ре юэ чэ му фит баре лу сюби. Дигне лэмэ ей тоу ре акана твэм, пё ча ре мэйгон ма Russia тамра Путин га пё су кэ ра ба. Ukraine နဲ့အတူအနောက်နိုင်ငံတွေကတော့ရုရှားရဲ့ဆန္ဒခံယူပွဲဟာအတုအယောင်သာဖြစ်ပြီးဒါကိုအတိမတ်မပြုဘူးလို့ကန့်ကွက်ပြောဆိုထားကြပါတယ်။ဒီကနေ့အခမ်းအနားကိုသမ္မတပူတင်နဲ့အတူဒေသ၄ခုကရုရှားခန့်အပ်ထားတဲ့ခေါင်းဆောင်တွေတက်ရောက်ပြီးတော့လက်မှတ်ရေးထိုးကြပါတယ်။ Ukraine ဘက်ကစီးရဲလှုပ်ရှားမှုတွေရပ်ပြီးစစ်ဆင်ဆွေးနွေးမှုတွေပြန်လုပ်ဖို့တိုက်တွန်းတဲ့အကြောင်းသမ္မတပူတင်ကပြောဆိုခဲ့ပါတယ်။ဒါပေမဲ့လို့ Ukraine ကတော့အခုလို Ukraine နယ်မြေတွေကိုရုရှားနိုင်ငံနဲ့တွတ်သွင်းတဲ့လှုပ်ရက်ကတွဲဆုံဆွေးနွေးမှုတွေကိုဖျက်ဆီးပစ်လိုက်တာလို့ပြောပါရယ်ရုရှားသိမ်းယူထားတဲ့သူ့ရဲ့နေမြေအားလုံးကိုလည်းပြန်ပြီးတော့တင်ပြသွားမယ်လို့ယူကရိန်းကပြောဆိုထားပါရယ်ရှင်